ရင်းနှောင်းမဟာမိတ်သုံးဘွဲ့ရဲ့တစ်ဆင့်စက်ခွန်စစ်စင်ရေးစတင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအိုးအိမ်စွန့်ခွာခဲ့ရသူတွေရဲ့85ရာခိုင်နှုန်းလောက်ကိုပဲလူသားချင်းစာနာမှုအကူအညီအနည်းဆုံးတစ်ကြိမ်ပေးထားနိုင်ပြီးလိုအပ်ချက်တွေကိုအပြည့်အဝဖြည့်ဆည်းပေးဖို့မလုံမလောက်ဖြစ်နေတယ်လို့ဒီဇင်ဘာ10ရက်တောက်ချာနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့အစည်းအဝေးခန်းစာအသစ်မှာဖော်ပြပါတယ်။2023ခုနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်မှုအစီအစဉ် HRP အတွက်လိုအပ်နေတဲ့ရန်ပုံငွေအားလည်း29ရာခိုင်နှုန်းသာရရှိထားလို့ရန်ပုံငွေအလုံးနည်းနေတယ်လို့ဖော်ပြထားပါတယ်။စပိန်ရှောင်းပြည်သူတွေဟာသူတို့ရဲ့အသက်ရှင်သန်ရေးအတွက်လူသားချင်းစာနာထောက်ထားမှုအကူအညီကိုသာအများဆုံးပြီးခိုအားထားနေရတာကြောင့်နိုင်ငံတွင်းကတချို့ဒေသတွေမှာလိုအပ်နေသူအားလုံးကိုပုံမှန်ပံ့ပိုးကူညီပေးရမှာလိုအပ်ချက်တွေအများကြီးရှိနေတယ်လို့ဆိုပါတယ်။ကုလသမဂ္ဂနဲ့မိတ်ဖက်အဖွဲ့အစည်းတွေဟာအထူးသဖြင့်တရုတ်မြန်မာနယ်စပ်ကဒုက္ခသည်တွေကိုအကူအညီပို့ပေးနိုင်မဲ့နည်းလမ်းတွေကိုရှာဖွေနေတယ်လို့ပြောပါတယ်။တိုက်ပွဲတွေဟာလည်းနိုင်ငံရဲ့၃ဘုံ၂ဘုံလောက်ထိကျယ်ပြန့်နေတယ်လို့ကုလအစိုးရခန်းစားကဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတောင်ပိုင်းရခိုင်ချင်းစကိုင်းမကွေးကယားပကိုးအစီပိုင်းနဲ့ကင်းရင်ပြည်နယ်တွေကမြို့နယ်အများပြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။အော်တိုဘာ28ရက်နေ့နောက်ပိုင်းလက်နက်ကင်ပဋိပက္ခတွေအချိန်မြင့်လာနေလို့လူတန်းဝက်ကျော်ဟာလည်းလက်တလုံးအိုးအိမ်စွန့်ခွာခဲ့ရပြီးအဲ့ဒီမတိုင်ခင်ကလည်းနေရာစွန့်ခွာသူနှစ်တန်းရှိနေတာဖြစ်ပါတယ်ခင်ဗျာ။